ခိုင်မြင့်တဲ့တွင်းကဒုက္ခတဲ့စခန်းလေးမှာ၆နှစ်ကြာနေထိုင်နေရတယ်။မွတ်စလင်တွေနေရရင်းတွေကိုပြန်လည်အခြေချနိုင်ရေးမရေမရဖြစ်နေပြီးတော့အခြေဆိုင်နေရပြီးလက်ရှိနေထိုင်နေရတဲ့စခန်းတွေမှာတော့အလုံးလောက်ကင်ကွင်းကလည်းမရှိလို့စာဝတ်နေရေးမပြေလည်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။အစားအသောက်ရဖို့ကတော့ကုလသမဂ္ဂစာနယ်ရိက္ခအဖွဲ့
WFPA ထောက်ပံ့မှုကိုအားထားနေကြရပြီးတော့အနာဂတ်အတွက်မျှော်လင့်ချက်မဲ့နေတဲ့အနေအထားကိုတွေ့မြင်ခဲ့ရပါတယ်လို့စစ်တွေမျိုးကတက်ခဲ့ပြန်ဒုက္ခတဲ့စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA1တို့ကကြကြတင်းကပြောပါတယ်။စခန်းတွင်းကအခုလိုစပြီးပြောပြပါတယ်။ဟုတ်ကဲ့ပါလွန်ခဲ့တဲ့မိနစ်ပိုင်းတွင်ကပဲကျွန်တော်တက်ခဲ့တဲ့စခန်း IGP ပေါ့လေ။ဟုတ်ကဲ့ပြပြပြီးရခိုင်ကနေကျွန်တ ဲ့အချိန်မှာအိုးရင်ပြီးတော့ပြီးတော့ဆုံးဆုံးသွားသူတွေကိုဆိုရခွဲတောင်းစီစဉ်နဲ့အဲ့ဒီမှာစခန်းတည်ပြီးတော့ထည့်ပေးထားတာပါ။အဓိကလူတွေအများစုဒုက္ခနဲ့ပုံကဒီတစ်ခိုင်းစစ်တေမျိုးပေါ်ကနာစီရက်ွက်ကနေဖြစ်တယ်လို့အဲ့ဒီစခန်းမှာကျွန်တော်တို့ကိုမင်းမင်းဝင်ပေးခဲ့တဲ့စခန်းကော်မတီရဲ့ပေါင်းဆောင်ကပြောပါလေကျွန်တော်တို့
ခုဒီတက်ကယ်ပြင်မှာဒုက္ခတွေတွေဘလို့များနေထိုင်နေကြရပါသလဲ။ဘာတွေမြင်ရပါသလဲ။အဆင်ပြေကြပါသလား
။အသက်ရှင်မျိုးနေထိုင်ဆောက်တောင်းနေကြရတဲ့သဘောမျိုးသူတို့ပြောကြပါတယ်။သူတို့အလုပ်ကိုင်လုပ်ကိုင်ကိုလည်းမရှိဘူး။လာသွားလို့လာလို့လွတ်လပ်လပ်သွားလို့လာလို့လည်းမရဘူး။ဝင်းဝင်းမရှိဘူး။သူတို့ကိုဒီကထောက်ပံ့နေ၊ဝိခါထောက်ပံ့နေတာပေါ့လေ။စားစားထောက်ပံ့နေတာကတော့ကပ္ပစနိုက်ကအဖွဲ့ WFP ကတလားတကင်ထောက်ပံ့နေလို့ကျွန်တော်ပြဿနာမြင်ရခဲ့တဲ့အဲဒီဥဝင်ဆုံးပြည်တဲ့ပြည်နေရတဲ့လူကြီးကြီးတယောက်ကပြောပါတယ်။ဆိုတော့ WFC ကထောက်ပံ့တဲ့နေရာမှာလည်းပဲတလောက်ကိုတစ်ချိန်မှာသူကလူကြီးမိသားစုတွေမှာလူကြီးတိုးလာတယ်နဲ့မျှဒုံလောက်မှုမရှိဘူးလို့မလုံလောက်ဘူးလို့ပြောပါတယ်ဥပမာမိမိကြီးရဲ့ပြောရဆိုရင်အေးတဲ့ရိခါက15ရက်စာပဲလောက်တယ်နောက်15ရက်စာမရဘူးနောက်15ရက်စာကိုသူတို့ကခြေငါပြီးတော့စားရတယ်နောက်တလရိခါရတဲ့အချိန်မှာအဲ့ဒီ15ရက်စာခြေငါထားတာကိုပြန်ဆက်နောက်15ရက်စာအဲ့လိုနဲ့တန်မြန်လေပြီးတော့ဟိုသူတို့တွားနေကြပါတယ်ခင်ဗျာ
ဒီစားဖို့တောက်ဖို့တောင်အနိုင်နိုင်ဆိုတော့ကလေးတွေပညာသင်ကြားရေးခါရောသူတို့လုံနိုင်ပါသလားစခန်းထဲမှာကျောင်းနေပါလိမ့်ရှိပါသလား
စခန်းထဲမှာကျွန်တော်တို့လက်ရှိကြတဲ့နေရာတွေမှာတော့ကျောင်းတော့မတွေ့ခဲ့ပါဘူးဒါပေမဲ့သူတို့ကိုအစိုးရကနေပြီးတော့ဟလာပညာသင်ကြားရေးကိစ္စနောက်ကျန်းမာရေးဆောင်ရွက်မှုကိစ္စအစိုးရကထောက်ပံ့တယ်လို့တော့စခန်းကော်မတီပေါင်းဆောင်ကပြောပါတယ
်သူတို့ကဒီစခန်းထဲမှာနေရတာလဲ6နှစ်ကျော်လောက်ရှိလာပါပြီဆိုတော့ဒီစခန်းနဲ့ကနေသူတို့ဘာတွေများညှော်လင့်နေကြပါသလဲ
ဟုတ်ကဲ့ဒီနောက်ပြောလို့ပဲဒီစခန်းနဲ့ကလူအလုံးကြီးပါပေါ့လေဒီလူတွေကစစ်တေမျိုးပေါ်မှာနှစ်ပေါင်းများစွာနေလာကြတယ်စစ်တေမျိုးပေါ်မှာပဲမွေးဖွားကြသူတွေဖြစ်တယ်သူတို့မိဘပိုးပွားတွေကလည်းစစ်တေမျိုးမှာနေလာတယ်ကျွန်တော်တို့ဒုံကောက်ချိုးလို့ခေါ်တဲ့တပ်ပုံတွေဟိုလုံးကထုတ်ပြရပြီးတော့မှတ်ပုံတွေမျိုးစားကန်ဆောင်ကြသူတွေရှိတယ်ဆိုတော့တနည်းအားဖြင့်ပြောရရင်သူတို့ကတော့သူတို့ကသူတို့ကနိုင်ငံသားပဲလို့ပြောကြပါတယ်အကြမ်းမလို့သူတို့ကဒီစခန်းမှာလက်ရှိကျောင်းလေးကျော်သူတို့မှာအနာဂတ်လည်းမရှိဘူး။ဘာမှလည်းလုပ်ကင်စတော့လို့မရဘူး။ဘာမှလည်းမျှော်လင့်ချက်မရှိတဲ့အချိန်မျိုးမှာသူတို့အဓိကဒေါ်လာချက်၃ချက်သူတို့ကျွန်တော်ကိုပြောပါရဲ။တိချက်ကတော့သူတို့ငွေနေရာတွေမှာသူတို့ပြန်နေကြပါတယ်တဲ့။နေချက်ကတော့သူတို့လွတ်လွတ်လပ်လပ်ဟလာတွားလိုင်းတွားလာလုပ်ကင်ခွင့်သူများတွေလူပဲပေါ့နော်။သူများတွေနဲ့တန်းသူလွတ်လွတ်လပ်လပ်တွားလာလုပ်ကင်နေတိုင်းခွင့်ရကြပါတယ်တဲ့။တကယ်ချက်ကတော့သူတို့ကသူတို့နိုင်ငံသားထောက်ထားပြီးသူပြန်ရကြပါလေတဲ့။ဟောလို့ဆိုသူထောက်ထားလို့ဆိုသူတို့မိဘနဲ့ကျမပါပါကြတဲ့အတွက်ဆိုတော့အတိတ်ကသူတို့ရဲ့မျှော်လင့်ချက်ဥလားတူတူချက်ကျွန်တော်တို့အဲဒီလိုမျိုးသူတို့ပြောကြပါလေခင်ဗျာ
။ကိုချော်တဲ့အဲ့တော့သူတို့ကမူရင်းနေရာတွေပြောင်းနေတယ်ဆိုတော့သူတို့ရဲ့မူရင်းနေရာတွေကရောအရင်သူတို့ထွက်ပြေးသွားတဲ့အတိုင်းရှိသေးရဲ့လား
။ကျွန်တော်မေးတော့ကအဲ့ဒီနေရာတွေမှာနေရာတွေတော့ရှိပါတယ်ဒါပေမဲ့အဲ့ဒီနေရာတွေမှာကျွန်တော်တို့ကျူးကျော်လို့ပြောလို့ရတဲ့တခြားပုဂ္ဂိုလ်တွေခြားလူတွေကဝင်ရောက်ပြီးတော့ဒီခိုင်းကြရီရှိတယ်လို့ကျွန်တော်မင်းမင်းပြီးတော့သိရပါတယ်တတ်တမတ်တော့ဘယ်သူမှသိလိုက်တာလည်းမဟုတ်ဘူးကြည်လိုက်တာလည်းမဟုတ်ဘူးတိုးတော့ဟိုလွတ်နေတဲ့အတွက်ဝင်နေကြတယ်ဆိုတော့ဒီအနေအထားမျိုးလက္ခဏာမျိုးကျွန်တော်သိရပါတယ်ခင်ဗျာ
ကိုချိုသိနောက်တစ်ခုကသူတို့စခန်းထဲကနေပြီးတော့ပြန်လဲပြန်ပြီးတော့ပေါ့နော်အပြင်ထွက်ပြီးတော့ဟိုအရင်လိုပြန်နေနိုင်ဖို့အခြေအနေမျိုးရောရှိပါသလားသူတို့ဘယ်ချိန်မှစခန်းဖြတ်နိုင်မယ်ဆိုတော့ဟိုတိတိကျကျပေါ့နော်အနာပိုင်ကြီးဘက်က
ဟိုဒီစခန်းနေရာကဥနာတော်လို့ပဲ6နှစ်ကျော်လာပြီဖြစ်ပါတယ်တကယ်တော့ဒီစခန်းလေးကိုပိတ်ပစ်ဖို့ဆိုပြီးတော့ဒီကိုပြန်ရန်ရဲ့ကော်မရှင်ရဲ့အကြံပြုချက်ကမှလည်းပြန်ပြုထားတဲ့စခန်းလေးတွေပါပါတယ်ဟိုဒီတက်တဲ့စခန်းပါပါတော့ကျွန်တော်တို့ကျွန်တော်ကြည့်ကြမပြောနိုင်ပါဘူးညှော်လင့်ချက်ကလူကိုယ်တော်ရှိသေးလားဆိုတော့ဟိုကျွန်တော်နဲ့ပြည့်စုံမြင်ပွင့်ရခဲ့တဲ့လူတွေထဲမှာ ောင်းရမ်းပြီးတော့အဲ့လိုမျောလင်းချက်သူတို့ကိုယ်တိုင်နေနေတယ်ဆိုတဲ့အနေအထားမျိုးသူတို့ပြောကြတာကျွန်တော်ယူဆမိပါတယ်ပြောရရင်တော့သူတို့ရဲ့မူလနေရာတွေဒီကိုပြန်ပြီးတော့သွားနိုင်ဖို့နေထိုင်လုပ်ကန်စားတော့နိုင်ဖို့အလားအလာကတော့လောလောဆယ်နီးနီးကပ်ကပ်ကာလတစ်ခုမှာဖြစ်နိုင်ပြီးအတော်လေးနည်းတယ်လို့ပဲပြောရမှာပါတနည်းကြီး